စကိုင်းဘဲစစ်ကောင်စီနဲ့ပြစ်စောထီရန်ကြောင့်ကမ်ပလူကျွန်းလာကောလင်းဒေသက2000အထိစစ်ဘေးရှောင်နေရတာပါစစ်ကောင်စီနဲ့ပြစ်စောထီတပ်တွေရဲ့စစ်ကြောင်းထွေဝင်ရောက်တိုက်ခိုက်တာတဲ့ဒရုန်းနဲ့တိုက်ခိုက်တာနောက်လက်နက်ကြီးတွေနဲ့ပစ်ခတ်နေတာတွေကြောင့်စကိုင်းတိုင်းကမ်ပလူကျွန်းလာနဲ့ကောလင်းမြို့နယ်3ခုအစက်ကကြီးရွာ14ရွာလောက်ကဒေသခံ2000နီးပါးအထိစစ်ဘေးတင်းရှောင်နေကြပါတယ်ဒေသခံစစ်ရှောင်တွေကလက်ရှိမှာစစ်နေအခါနဲ့ဆေးဝါးလိုအပ်နေတယ်လို့နေထိုင်ရေးအတွက်လည်းအခက်အခဲတွေကြုံနေရပါတယ်ဒီကြောင့်ရန်ကုန်ကသတင်းပေးပို့လာတာကိုအခြေခံပြီးမဆုမွန်ပြပြပေးပါအောင်ခင်ဗျာ
စကိုင်းတိုင်းကျွန်းလာမြို့နယ်ကိုစစ်ကောင်စီကနိုမာလ20ရက်နေ့ကနေစပြီးဒီဇင်ဘာလ4ရက်နေ့အထိစစ်ကြောင်းထိုးပြီးတော့ဝင်ရောက်တိုက်ခိုက်နေတာကြောင့်သတင်းပတ်နှစ်ပတ်အတွင်းမှာကိုကျွန်းလာမြို့နယ်တွေကကျေးရွာတွေအပြင်ကျွန်းလာနဲ့ထိစပ်နေတဲ့ကမ်ပလူကောလင်းကကျေးရွာတချို့ကပြည်သူတွေပါစစ်ဘေးရှောင်နေကြရပါတယ်အခုဆိုရင်စစ်ဘေးရှောင်ပြည်သူက2000ဝန်းကျင်အထိရှိနေပါပြီလို့စစ်ရှောင်ကူညီပေးနေသူတွေက VOA ကိုပြောပါတယ်ရှေ့တစ်ခေါက်စစ်ကောင်စီစစ်ကြောင်းထိုးတော့ကတော့ရပိုင်းလောက်ပဲသူတို့စစ်ဆောင်ကြတာပါရွာတွေကိုပြန်ပြီးတော့ဝင်လို့ရတာမို့လို့ဒီတစ်ချိန်စစ်ကြောင်းထိုးတဲ့အခါမှာမကြခင်ပဲရွာတွေကိုပြန်ဝင်နိုင်မယ်လို့ထင်ပြီးတော့စစ်ဆောင်ပြည်သူတွေကစားနပ်ရိက္ခာနဲ့လိုအပ်တဲ့ပစ္စည်းအနည်းငယ်လောက်ပဲယူပြီးတော့စစ်ဆောင်ခဲ့ကြတာဖြစ်ပါတယ်ဒါပေမဲ့အခုတစ်ခေါက်မှာတော့စစ်ကောင်စီတပ်ကကုတ်ကိုကုန်းကြီးရွာမှာအသေးချာစစ်စခန်းဆောက်လုပ်ပြီးတော့စစ်စခန်းအထိုင်ချဖို့စီစဉ်နေတယ်လို့အနီးဝန်းကျင်ကကြီးရွာတွေကိုလက်နက်ကြီးတွေနဲ့ပစ်ခတ်ဒရုန်းတွေနဲ့ကင်းထောက်တိုက်ခိုက်နေတာကြောင့်ဒေသခံစစ်ရှောင်တွေကတင်းရှောင်နေကြရပြီးသူတို့အတွက်စားနပ်ရိက္ခာနဲ့ဆေးဝါးအရေးပေါ်လိုအပ်နေတယ်လို့နေထိုင်စားသောက်ရေးမှလည်းအတော့ကိုခက်ခဲနေကြတယ်လို့စစ်ရှောင်ကိုကူညီပေးနေတဲ့ဒေသခံတဦးက VOA ကိုပြောပြပါဗျာ။ခဏ
တပြုံလေးဝင်မယ်ထင်တဲ့ဒီသူတို့ကဟိုးဘာဘာနဲ့ပေါ့နော်တန်းအိမ်ကလေးဘောဘာနဲ့ဆက်ပြီးကြတာအရင်တော့စစ်ကြောင်းတစ်ခါထိုးတဲ့ရွာတွေပဲသူတို့မိချိုစရာရှိရဆိုလုံးချာချာလုပ်ပြီးပြန်ထွက်သွားတာဟုတ်ဗျာ။ဒါသူတို့အထိုင်လုပ်တယ်အထိုင်ပုံစံမျိုးနဲ့လာလုပ်ကြတယ်ဒါလာထိုင်နေသဘိုးတွေနဲ့ရုပ်ကြီးတွေပါတွေတူးတယ်ဖန်ကားတွေအခုဆောက်နေတယ်ပြီးတော့အခုမနေဝတ်ဆိုမြက်ဝတ်ချမ်းမှာကျွန်တော်တို့ဒီကင်းနေသူတို့ကထိုးတဲ့ဒီမှာစဘာတွေရဲ့စီတူတွေရဲ့စဘာတွေကိုသူတို့နှိတ်ချွေစက်တွေနဲ့လာပြီးရိုက်ဒီတဲ့နေလေအဲ့တော့ဆိုလိုရင်းတော့ကြတော့အဲ့ထက်မှရှိတဲ့ပစ္စည်းပစ္စည်းရည်သူတို့တချို့တလေသူဆိုရင်ဆန်လေးတစ်ပြေတော့နေရာ၃ရက်ပြင်မရှိပါဘူးဆန်လေးတစ်စိမ့်လောက်ပဲသူဒီမှာဆိုင်ကလေးနဲ့ဖြစ်တယ်လို့ပြင်သွားကြတယ်ဆိုင်ကလေးနဲ့ဖြစ်တော့အခုချိန်မှာဘယ်လိုဖြစ်တယ်လဲဆိုတော့အနည်းရောအနည်းနားမှကိုလည်းမနေနိုင်ဘူး14ပါ15ရာလောက်ကခြောက်နေရတာဆိုတော့အခုကတော်တဲ့တွေမှာဖြစ်တယ်လို့လေးတွေနေကြချတယ်မိုးပါလေးတွေကြည့်ရသူရှိမှရှိရသူဆိုလဲအောင်မှသိုးအိမ်ကြီးရဲတဲရီရတဲ့လူကြီးပြည့်ကျက်နေရဆိုတော့တဲရီတောင်မှလူမဆံဘူးဆင်းရဲတဲ့ကိုယ်ကျွန်တော်တို့ဒီသူတွေကတော့တော်တော်ကိုမှစားနိုင်ခါလဲပြက်လန့်နေတယ်ဆက်မိုင်မကောင်းသူလဲတဘုံကြီးခေါ်လန်ဒီယာအဖွဲလဲသိမရှိဘူးဆက်မိုင်စုပ်တာမှုလိုက်သေးတဲ့ဟာတွေကလည်းလေ
ကျုံးလာမြို့နယ်တွေကကုတ်ကိုကုံကျေးရွာဟာရွာ၄ရွာပေါင်းထားတဲ့ကျေးရွာကြီးဖြစ်ပါတယ်အင်ဂျီကတော့3000နီးပါးရှိပါတယ်ကျုံးလာမျိုးရဲ့မြောက်ဖက်ဆယ်မိုင်ခန့်အကွာမှာရှိပြီးတော့စီးပွားရေးအရာအချက်အချာကြတဲ့နေရာလည်းဖြစ်ပါတယ်။အဲ့ဒီကျေးရွာအုပ်စုရဲ့အနီးဝန်းကျင်မှာတော့ရွှေတူဖော်ရေးလုပ်ငန်းတွေရှိပြီးတော့အခုလက်ရှိမှာစစ်ကောင်စီစစ်ကြောင်းထိုးလို့ရွှေတူဖော်တဲ့လုပ်ငန်းတွေရပ်နားထားရတဲ့အခြေအနေဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။လက်တလောမှာစစ်ကောင်စီကကုတ်ကိုကုန်းရွာမှာအထိုင်စခန်းချပြီးတော့အနီးဝန်းကျင်ကကျေးရွာတွေကိုဒရုန်းတွေနဲ့ကင်းထောက်ပြီးတော့တိုက်ခိုက်နေတဲ့အတွက်စစ်ဘေးရှောင်တွေဒုက္ခရောက်နေကြရတယ်လို့ဒေသခံတဦးကအခုလိုပြောပြပါတယ်
။ကျွန်တော်တို့ဒီဘက်မှာလည်းတော်တော်များများကသူတို့ကနည်းနည်းလေးအရေးရောင်မြင်လိုက်တာနဲ့ဆိုင်နဲ့သူတို့ကတော့အားအကောင်းနဲ့ဘုံနဲ့လိုက်ချတယ်ရဲဝတွေလည်းကြားတဲ့သူကကြားထားရတဲ့သူတွေရဲ့တယ်လီဖုန်းဖြစ်နေတယ်။သူတို့ကဘုံအားနဲ့အဓိကထားပြီးဖြစ်တယ်ပြီးဟာဝေဇာနဲ့ချွန်းလာတာပေါ်မှာထားတဲ့ဟာဝေဇာနဲ့ဖြစ်တယ်။ဘုံနဲ့လိုက်ချတယ်နောက်ထပ်လည်းလည်းကြည့်ရ60ရို84ရို ਨੇ ညာဒီဘက်ကိုလမ်းပြတယ်အဲ့ဒါမျိုးဖြစ်နေတဲ့မှာဒုံအားကစားကောင်းတာသူတို့ကြီးကဒုံကအဲ့ဒါကျွန်တော်တို့ဘက်မှာကအချိန်မပြေဘူးအားအိတ်ကလို့လည်းမရဘူးမြင်လို့လည်းမရဘူးညဆိုရင်ကျန်တဲ့မီးရောမပြောနဲ့ဖုန်းလေးဘယ်နှစ်နာရီကြည့်ရလဲကြည့်တာဆိုတော့ကျွန်တော်တို့ဘက်မှာတော်တော်ကိုသူတို့တိတ်တိတ်နဲ့လုပ်ပြီးကြည့်ရတဲ့ပုံစံမျိုးဖြစ်တာဒုံအားကောင်းတော့လေ
ကျုံးလာမြို့နယ်တွေကိုစစ်ကောင်စီတပ်အင်အား200လောက်ကနိုမာလ20ရက်နေ့ကနေဒီဇင်ဘာလ4ရက်နေ့အထိကျေးရွာတွေတဲကိုဝင်ရောက်ပြီးနေမည်ရှင်းလင်းရေးလုပ်ပြီးတော့နေအိမ်တွေကိုမီးရှို့တာနောက်ကျေးရွာတွင်ကဒေသခံတွေရဲ့နေအိမ်ကအတွင်းပစ္စည်းတွေကိုယူဆောင်တာတွေလုပ်နေတယ်လို့ဒေသခံတွေကပြောပါတယ်။လက်ရှိမှာတော့ကျွန်းလှနယ်တဲကကုတ်ကိုကုံတာကုံတမရပင်စုမြောက်ပုံသာလွတ်တိုက်မတောင်ဆွဲလဲတောင်ရစိတ်စားတဲ့ကျေးရွာကပြည်သူတွေဆစ်ဆောင်နေရပြီးတော့ကမ်ပလူနယ်ထဲမှာတော့လက်ခုတ်ပင်ကောလင်းနယ်ထဲမှာရွာသစ်အောင်ချမ်းသာပေတပင်စတဲ့ကျေးရွာကဒေသခံ2000ဝန်းကျင်ဆစ်ဘေးရှောင်နေကြရတာဖြစ်ပါတယ်။ စစ်ကောင်စီဘက်ကတော့ကံဘလူနဲ့ကျွန်းလာစားတဲ့ဒေသတွေမှာမြေပြင်စစ်ကြောင်းတွေကိုအင်အားဖြည့်ပြီးတော့ပြန်ထိုးလာပြီးတော့စစ်ကောင်စီနဲ့ပြူစောတိတက်တွေကကျေးရွာတွေကိုဒရုန်းတွေနဲ့ဘုံကျဲတာလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေကြောင့်ဒေသခံတွေထိခိုက်သေးဆုံးနေရပြီးတော့အဲ့ဒီထိခိုက်တဲ့သူတွေကိုကုသပေးနိုင်ဖို့ကလည်းစေဝါလိုအပ်ချက်တွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်စစ်ကောင်စီဘက်ကတော့အဲ့ဒီဒေသတွေမှာပြည်သူကာကွယ်ရေးတပ် PDF တွေရှိနေတဲ့အတွက်နေမြေရှင်းလင်းရတာလို့ထုတ်ပြန်လည်ရှိပါတယ်ဒီလိုနေမြေရှင်းလင်းမှုတွေကြောင့်စကိုင်းတိုင်းတွင်းမှာစစ်ဘေးရှောင်ပြည်သူအရေအတွက်ကနေ့စဉ်နဲ့အမျှတဖြည်းဖြည်းတိုးလာနေတာဖြစ်ပါတယ်ရှင်